ရခိုင်ပြည်နယ်ပြည်ပကအဆုံးတိုက်ရေးတွင်မြန်မာအစိုးရကိုဆက်လက်ပြီးတော့ PRPA ဟာအမတန်အရေးပါတဲ့အကြောင်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကအောက်တိုဘာလ9ရက်နေ့ကပြင်သစ်နိုင်ငံကိုရောက်ရှိစေမှာပြောဆိုလိုက်ပါတယ်။ဒီချိန်ထဲမှာပဲရိုဟင်ညာဒုက္ခသည်အရေးနဲ့ပတ်သက်လို့မြန်မာနိုင်ငံကိုဆက်လက်ပြီးတော့ PRPA လှုပ်ဆောင်တဲ့အနေနဲ့ EU ကထိတ်တန့်မြန်မာစစ်အရာရှိတွေပေါ်ပိတ်ဆို့အရေးယူမှုတွေလှုပ်ဆောင်မှုပြင်ဆင်နေပါတယ်။ဒီအကြောင်းအပြစ်ဆုံးကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ပြင်သစ်နိုင်ငံ Paris မြို့ကLC နန်းတော်မှာအော်တိုဘားလ9ရက်နေ့ကသမ္မတအီမန်နျူရယ်မက်ခရွန်နဲ့တွေ့ဆုံပြီးရူရင်းညာအရေးနဲ့ပတ်သက်လို့နိုင်ငံတကာကမြန်မာနိုင်ငံအပေါ်ဆက်လက်ဖိအားပေးမှုတွေလှုပ်ဆောင်ကြဖို့လိုအပ်ကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒေကပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်တာဖြစ်ပါတယ်
C'est très important de continuer dans cette opération politique de pression sur le gouvernement du Myanmar pour que la violence cesse.
မြန်မာပြည်ကိုကုလသမဂ္ဂနိုင်ငံရေးအရာဖိအားပေးမှုတွေဆက်ပြီးတော့ပြုလုပ်နေဖို့အင်တန်ရေးကြီးပါတယ်။ဒါမှလည်းဒေသတွေမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေချက်ချင်းရပ်တန့်သွားမှာဖြစ်သလိုဒုက္ခသည်တွေနေရာပြန်နိုင်ရေးမှာလည်းအဆင်ပြေမှာဖြစ်ပါတယ်။ရိုဟင်ညာတွေပဲနိုင်ငံသားဖြစ်တယ်ဆိုတဲ့အခြေခံကျတဲ့လေလာမှုနဲ့ဆိုင်တဲ့မေးခွန်းကိုဖြေဆိုနိုင်ရေးနဲ့ဆုံးသက်မှာတော့ဒီလူတွေနေရာပြန်နိုင်ရေးလုပ်ငန်းစဉ်တွေကိုစတင်နိုင်မှာဖြစ်ပါတယ်။ဒီနေရာမှာထပ်ပြီးတော့ပြောချင်တာကဒုက္ခသည်တွေကိုယ်သဘောနဲ့ကိုယ်နေရာပြန်တာဟာအကောင်းဆုံးနည်းလမ်းဖြစ်ပါတယ်။
တနင်္လာနေ့ကမစ္စတာဂရန်ဒဲနဲ့ပြုလုပ်တဲ့ဒုက္ခသည်တွေအရေးဆိုင်ရာတွေ့ဆုံဆွေးနွေးမှုအတွင်းလာမယ့်သတင်းပတ်အနည်းငယ်အတွင်းမှာချက်နဲ့နိုင်ဂျာစတဲ့အာဖရိကနိုင်ငံတွေကဒုက္ခသည်တွေကိုပြင်သစ်ကစတင်လက်ခံသွားမှာဖြစ်ကြောင်းသမ္မတမက်ခရွန်ကပြောကြားခဲ့ပါတယ်။ဒါအပြင်ပြင်သစ်နိုင်ငံအနေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာဒုက္ခသည်တွေအရေးကူညီဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းတွေကိုကူညီထောက်ပံ့ပေးသွားမှာဖြစ်ကြောင်းလည်းသမ္မတမက်ခရွန်ကပြောကြားခဲ့ပါတယ်
။ Les engagements pris par le passé par la France en termes de réfugiés pour accompagner le travail du HCR n'ont pas toujours été tenus.Et à ce titre, je veux
ဒုက္ခသည်တွေကိုအကူအညီပေးရဆိုတဲ့နေရာမှာပြည်ပခဖြစ်နေတဲ့ဒေသတွေမှာလှုပ်ဆောင်စရာရှိတာတွေလုပ်ပေးရမှာဖြစ်ပါတယ်။အရှေ့လေပိုင်းနဲ့အာဖရိကတို့ကဒုက္ခသည်တွေကိုလက်ခံပေးထားတဲ့နိုင်ငံတွေအတွက် UNHCR ကတဆင့်ဗန္နာရေးရပထမအဆင့်အနေနဲ့အကူအညီပေးပါတယ်။ UNHCR နဲ့ IOM နိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်သူများအကူအညီပေးရေးအဖွဲ့တွေကိုကျွန်တော်တို့ Euro 10သန်းထောက်ပံ့ပေးမယ်ဆိုတာကျွန်တော်ဒီနေရာကနေပြောပေးရစီ။
ဒီချိန်ထဲမှာပဲမြန်မာနိုင်ငံအနောက်ဖက်ချမ်းကမွတ်စလင်ဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့နိုင်ငံတကာလူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့နဲ့အကြမ်းဖက်ဆစ်ဆင်ရေးတွေအဆုံးသတ်ဖို့ဆိုပြီး EU ဥရောပသမဂ္ဂကထပ်မံတောင်းဆိုထားပါတယ်။ EU ဥရောပသမဂ္ဂနိုင်ငံခြားမူဝါဒဆိုင်ရာအကြီးအကဲရဲ့ပြောခွင့်ရကက်သရင်းရေးကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့အရေးယူမှုတွေကိုဥရောပသမဂ္ဂအနေနဲ့မပြဆန်းစစ်အကဲဖြတ်နေတယ်လို့တလင်းလာနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ
် The need to address immediately the full humanitarian access and an end to violence also to respect the full implementation of the
လူသားချင်းစာနာမှုအထောက်အပံ့တွေအပြည့်အဝကူညီခွင့်ရဖို့အကြမ်းဖက်မှုတိုက်ခိုက်မှုတွေရပ်တန့်ဖို့နဲ့ရခိုင်အကြံပေးကော်မရှင်ကအဆိုပြုချက်တွေကိုအပြည့်အဝအကောင့်ထဲပေါ်ဆောင်ရွက်သွားဖို့လိုအပ်ပါတယ် EU ဥရောပသမဂ္ဂအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့စိုးရိမ်မကင်းရှိတာတွေကြောင့်မြန်မာနိုင်ငံအပေါ်လက်နက်တင်ပို့ရောင်းချမှုပိတ်ပင်ထားတာရှိပြီး2018ခုနှစ်ဧပြီလအထိအသက်ဝင်နေပါဦးမယ်။ EU ဥရောပသမဂ္ဂရဲ့အရေးယူဆောင်ရွက်မှုတွေအားလုံးကိုမပြတ်ဆန်းစစ်နေပါရယ်
။အော်တိုဘားလ16ရက်နေ့မှာဥရောပကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးတရက်ကိုကျင်းပဖို့ရှိနေပြီးအဲ့ဒီအစည်းအဝေးမှာရိုဟင်ဂျာဒုက္ခသည်တွေအရေးဆွေးနွေးပွဲရှိနေပါရယ်။အလားတူပဲအော်တိုဘားလ6ရက်နေ့ကအိန္ဒိယနိုင်ငံနယူးဒေလီမြို့မှာကျင်းပတဲ့၁၄ချိန်မြောက် EU အိန္ဒိယနှစ်ပတ်လည်ထိပ်သီးဆွေးနွေးပွဲအတွင်းရခိုင်ပြည်နယ်တွင်မကြာသေးခင်ကဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေအပေါ်စိုးရိမ်ပူပန်ကြောင်းအဲ့ဒီအကြမ်းဖက်မှုတွေကိုအာဆာအကြမ်းဖက်အဖွဲ့ကစတင်ပြုလုပ်ခဲ့တယ်ဆိုတာကို EU ရောအိန္ဒိယဘက်ကပါအတိအမှတ်ပြုကြောင်းရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေအဆုံးသတ်ပြီးအခြေအနေတွေပုံမှန်ပြန်လည်ဖြစ်ပေါ်လာအောင်လှုပ်ဆောင်ဖို့လိုအပ်ကြောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်အကြမ်းဖက်ကော်မရှင်ရဲ့တင်ပြချက်တွေကိုမြန်မာအာဏာပိုင်နေအနေနဲ့အကောင့်ထဲပေါ်ဖို့နဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းကြောင်းပြောကြားခဲ့ကြပါတယ်။မနစ်ကကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီမှာမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာတိုးတက်မှုတွေဖြစ်ပေါ်အောင်လှုပ်ဆောင်နိုင်ခဲ့တဲ့အတွက်15နှစ်အတွင်းပထမဆုံးအကြိမ်ဖြစ် EU ကမြန်မာနိုင်ငံရဲ့လူ့ခွင့်ရေးနဲ့ပတ်သက်ပြီးပြစ်တင်ရှုံချတဲ့အဆိုမတင်သွင်းခဲ့ပါဘူး။ဒါပေမဲ့အခုနှစ်မှာတော့ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာပြည်ပခန့်နဲ့ဆက်နွယ်ပြီးအကြမ်းဖက်မှုတွေဖြစ်ပေါ်ခဲ့တာကြောင့်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေကိုပြစ်တင်ဝေဖန်တဲ့အဆိုတင်သွင်းဖို့ EU ကအလားအလာရှိတဲ့အကြောင်းကုလသမဂ္ဂကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်ခင်ဗျာ။